တင်းလာနေမှာစတင်မဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေပြင်သစ်နိုင်ငံပဲရစ်မြို့ကိုတွားရောက်နေကြချိန်မှာပဲတင်းငွေနေနေကကမ္ဘာတဝက်မှာပြုလုပ်တဲ့ဆန္ဒပြပွဲကိုပါဝင်ခဲ့သူတိတ်နဲ့ချီရှိခဲ့ပြီးတော့ကမ္ဘာလုံးဆိုင်ရာပတ်ဝန်းကျင်ထိန်းချုပ်မှုတွေလှုပ်ဆောင်ကြဖို့ကိုတောင်းဆိုလိုက်ပါတယ်ပဲရစ်မြို့မှာဆိုရင်လည်းအခုလအတွင်း IS အကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လူ130တေဆုံးခဲ့တဲ့အတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားမှာပဲတကြွလှုပ်ရှားသူတွေဟာလက်ချင်းချိတ်ပြီးတော့ပဲရစ်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့ငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုရဲကမျက်ရည်ယိုပုံးနေနဲ့နှိမ်နှင်းခဲ့တဲ့အတွက်အကြမ်းဖက်တာတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ100ကျော်ကိုရဲကဖမ်းဆီးခဲ့ပါတယ်ပြင်သစ်တာဝန်ရှိသူတွေကချီတက်ဆန္ဒပြတာတွေကိုတားမြစ်ထားတာကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ပါဝင်ဆန္ဒပြသူတွေက Republic ပန်းချံနေရာမှာဖနက်အရံ1000ကျော်ကိုထားပြီးတော့ဆန္ဒပြခဲ့ကြပါတယ်ဖနက်အရံအားလုံးရဲ့အလေးချိန်ဟာ4တန်ရှိပြီးတော့အဲ့ဒီထဲမှာပုပ်ယဟန်မင်းကြီး Francis ကိုသာ Vatican ကပို့လိုက်တဲ့ဖနက်တင်ရန်လည်းပါဝင်ပါတယ်ဩစတြေးလျက Perth အပါဝင် Berlin London Sao Paulo New York မြို့တွေနဲ့ကမ္ဘာတဝန်းမှာတနင်္ဂနွေနေ့ကဆန္ဒပြမှု1000ကျော်ရှိခဲ့ပါတယ် American သမ္မတ Barack Obama တရုတ်သမ္မတ Xi Jinping အိန္ဒိယဝန်ကြီးချုပ် Narendra Modi ရုရှားသမ္မတ Vladimir Putin ပါဝင်ကမ္ဘာနိုင်ငံ150ကခေါင်းဆောင်တွေဟာညီလာခံအဖွဲ့ကိုတက်ရောက်ဖို့ရှိနေပါတယ်ဒီညီလာခံရဲ့ညီမန်းချက်ကတော့ကမ္ဘာလုံးဆိုင်ရာပူနွေးလာမှုကိုဖြစ်စေတဲ့ကာဗွန်ဓာတ်ငွေ့ကိုလျှော့ချပြီးတော့တကမ္ဘာလုံးအတိုင်းအတာနဲ့ပြင်းပြအဖြစ်အပူချိန်1 degree centigrade လျှော့ချသွားဖို့ဖြစ်ပါတယ်ခင်ဗျာ